'cause it only serves to make me more determined to achieve my final goal.
ဇမစင်ဒီယာမောင်အခုဒီ rock suit ပေါ့နော်လူထုကျမ်းမာရေးလုပ်ငန်းတွေမှာထူးထူးကျွန်ကျွန်နဲ့ဆောင်ရွက်နေတဲ့သူတွေကိုချီးမြှင့်နေဒီ suit ကိုအခုလာပြီးတော့ American ပြည်ထောင်စုမှာလက်ခံရရှိရပေါ့နော်ဒီစုကနေပြီးတော့ဆီယာမားတို့လူထုကျန်းမာရေးလုပ်ငန်းတွေမှာဘယ်လိုမျိုးအထောက်အကူပြုနိုင်မလဲရှင
်ဟုတ်ကဲ့ဒီကျန်းမာရေးဆိုင်ရာစုပေါ့တိုးတိုးလဲသူကအဓိကတော့ရည်ရွယ်ချက်ကတော့ဒီကျန်းမာရေးဆိုင်ရာသတင်းအချက်လက်ပေါ့နော်ကျန်းမာရေးစနစ်တစ်ခုတည်ဆောက်ဖို့အတွက်အရေးကြီးတဲ့ကျန်းမာရေးဆိုင်ရာစနစ်တစ်ခုသတင်းအချက်လက်တွေပေါ့နော်ဒီစုဆောင်တာတွေဒီကျန်းမာရေးအခြေချင်းအချက်လက်ပေါ်မှာအခြေခံပြီးတော့ကျမတို့ဟိုလုပ်ငန်းစဉ်တွေပေါ်တော့တိတိရောက်ဖြစ်အောင်လို့နော်လုပ်ငန်းရဲ့အရေးသွေးတွေကိုတိုင်းတမှုတွေပေါ့နော်အဲ့ဒီပုံမှာအခြေခံပြီးတော့ကျမတို့နှစ်ဆက်မှရှိတဲ့တိုင်းရင်းစာကျမရေးဖွဲ့စည်းရေးရဲ့နောက်လူထုအခြေပြုဖွဲ့စည်းရေးအနေပြီးတော့ကျမရေးဆက်ရတဲ့အချက်လက်မြင့်တင်မှုပုံမှာပေါ့နော်စူးစမ်းအထောက်အပံ့ပုံမှာအပြီးမှပြုတဲ့စုတစ်ခုဖြစ်တဲ့အတွက်ကြောင့်တော့ဒါခွန်အားတွေဖြစ်စီပါတယ
်ဟုတ်ကဲ့အဲ့တော့ကျမရေးစနစ်ဆိုင်ရာတည်ရင်အချက်လက်တွေဆိုတဲ့နေရာမှာဘလို့အချက်လက်မျိုးတွေကိုဆီယမတို့ကဟိုစုဆောင်းနိုင်ခဲ့လဲရှင်
ဟုတ်ကျမရေးဆိုင်ရာတည်ရင်ချက်လဲလို့ဆိုရစီမှာတော့အထူးသဖြင့်တော့ဒီကျမရေးစနစ်တစ်ခုမှာမဖြစ်မနေပါတော့ဒီတိုင်းတိုင်းရတဲ့ဒီကျမတို့လူဦးရေအခြေအနေတွေနော်ဒီမိခင်လေးကလေးတွေရဲ့ကျမရေးအခြေအနေတွေဒီလက်ရှိကုသယောဂပေါ့နော်ဒီမျက်ပြားတို့ HIV TB စသဖြင့်ကုသယောဂတွေဗာဒီဒေတာတွေမှာဖြစ်ပေါ်နေမှုအခြေအနေတွေကိုနော်ဒီဒေတာတစ်ခုလဲတစ်ခုနဲ့နိုင်ရှင်းတာနိုင်ငံတစ်ခုနဲ့တစ်ခုနိုင်ရှင်းတာအပြင်ပေါ့နော်ကျမတို့ရဲ့လုပ်ငန်းဆောင်တာတွေပေါ်မှာဒီကျမရေးလုပ်ငန်းတွေရဲ့ program တွေရဲ့ထိရောက်အောင်မြင်မှုတွေကိုလည်းမိမောင်းထုတ်ပြပေးတာလည်းဖြစ်တဲ့အတွက်ကြောင့်ဒါကျမရေးစနစ်တစ်ခုဖွံ့ဖြိုးအတွက်မဖြစ်မနေအရေးကြီးတဲ့ကျမတို့ရဲ့ဒီထောက်တိုင်တစ်ခုဖြစ်ပါတယ်
အခုဆီယမားတို့ကျမကြီးဆိုင်ရာအချက်လက်တွေတည်င်းအချက်လက်တွေကောက်ယူတော့အထူးသဖြင့်ဒီနေဆက်နဲ့အဲ့ဒီဒီရွှေပြောင်းအခြေချပြီးတော့အလုံးလုံးနေတဲ့ဒီလူထုတွေရှိတဲ့နေရာတွေမှာဒီမိခင်တွေကနေမွေးဖွားလာတဲ့ကလေးတွေပေါ့နော်သူတို့ကိုကြတော့ဘယ်နိုင်ငံဖြစ်အလိုလက်ခံအသိမှတ်ပြုတယ်လဲဒီနိုင်ငံသားဖြစ်ခွင့်ဒီထိုင်းနိုင်ငံသားဖြစ်အသိမှတ်ပြုရသလားမြန်မာနိုင်ငံဘက်ကရောသူတို့ရဲ့ identity နဲ့ပတ်သက်ပြီးတော့ဆီယမားတို့အခုဘယ်လိုတွေဆောင်ရွက်နေလဲရှင
်လက်ရှိမှာတော့ထိုင်းနိုင်ငံလုံးအတိုင်းအတာနဲ့တော့ကျမတို့တချို့သောအဖွဲ့အစည်းတွေကတော့စီရင်စီရပါတော့ IOM တို့အဖွဲ့တွေကတော့ဟိုကောက်ယူနေတာဒီအဲ့ဒီစနစ်တွေတည်ဆောက်နေတာတော့ရှိပါတယ်သို့တော်လည်းအထူးသဖြင့်တော့ကျမတို့ဒီနေဆက်နေတာအခြေအနေရပါတော့ဒီထိုင်းမြန်မာနေဆက်နေဆောင်နေရရဲ့အခြေအနေရပြောမယ်ဆိုရင်တော့ဒီထိုင်းနိုင်ငံထဲမှာ22တိုင်းပေါ့နော်ဒီထပ်ခရိုင်ပေါ့မဆောက်ခရိုင်ထဲမှာဆိုရင်ဒီမူဖာမူကတော့ဘုံ9000 6000ပတ်ဝန်းကျင်လောက်ရှိမယ်ပေါ့နော်ခံမှန်ရတယ်ဘာဖြစ်လဲဆိုတော့တချို့ကလည်းအိမ်မှာမွေးတယ်ဆေးရုံဆေးကန်းဆိုလို့ရှိရင်တော့ဒီ NGO တွေနဲ့မတော်ဆေးကန်းနေနဲ့ထိုင်ဆိုရဆေးရုံတွေမှာရှိတယ်သို့တော်လည်းအိမ်တွေမှာမွေးတဲ့ကလေးတွေလည်းရှိတယ်လက်ရှိမှာတော့ဒီထိုင်ဆိုရအနေနဲ့တော့ထိုင်နိုင်ငံမှာမွေးဖွားတဲ့ကလေးတွေအလုံးအတွက်ကိုမွေးစင်းတွေကိုဒီ2008ခုနှစ်စပြီးတော့ပေါ့နော်ဒီမိဘတွေတရားဝင်နေထိုင်နေဖြစ်စီမနေထိုင်နေဖြစ်စီပေါ့မွေးစင်းကိုထုတ်ပေးတယ်သို့တော့လည်းအဒီမွေးစင်းထဲမှာကတော့အကယ်၍မိဘတွေကဟိုမှတ်ပုံတင်မရှိလို့ဖြစ်စီမိဘတွေကတရားမဝင်နေထိုင်တာဆိုရင်တော့သူကမြန်မာနိုင်ငံသားထိုင်နိုင်ငံမြန်မာနိုင်ငံသားလို့ဖော်ပြထားတဲ့အထောက်ထားတော့မရှိဘူးညာတော့ထိုင်နိုင်ငံမှာမွေးဖွားတဲ့ကလေးတွေကတော့ထိုင်မွေးစင်းရရှိပြီလေလို့ဟိုပြည်နိုင်ငံသားလို့တော့ဖော်ပြထားတာမရှိဘူးပေါ့နော်အဲတစ်ချိန်တည်းမှာပဲဒီထိုင်းနိုင်ငံသားမဟုတ်တဲ့ကလေးတွေနဲ့ပတ်သက်လို့ကတော့အထူးသဖြင့်တော့ဒီနေဆက်တွေကနေမှဆိုရင်တော့ထိုင်းဆိုရကမြန်မာဆိုရနဲ့ပေါ့နော်ဒီနှစ်ဦးဒီနှစ်နိုင်ဆောင်ရပြီးတော့ထိုင်းမွေးစင်းကိုအခြေခံပြီးတော့မြန်မာမွေးစင်းနေပြန်ရရှိဖို့ကိစ္စတွေကိုတော့ဒီ NGO တွေနဲ့ကျမတို့လူထုအခြေပြုဖွဲ့စည်းတွေနဲ့ဒီစီမံပြီးတော့ဆွေးနွေးနေကြတာလည်းရှိပါတယ်။အစိုးရချင်းနဲ့တချို့စကားပြောနေတာရှိပါမယ်။သို့တော်လည်းဒီနေဆက်တည်တမ်းမှာမွေးတဲ့ကလေးတွေအနေနဲ့တော့မြန်မာနိုင်ငံသားဖြစ်နေဟိုတရားဝင်အသိမှတ်ပြုတဲ့အစီအစဉ်တွေကတော့မရှိသေးပါဘူး။ကယ်၍ထိုင်းနိုင်ငံမှာမွေးတဲ့ကလေးဆိုရင်တော့တရားဝင်အနေနဲ့ဆိုရင်ဒီ25ရက်အတွင်းမှာမြန်မာတန်ရုံမှာအကြောင်းကြားမှဖြစ်တဲ့ဒီကြောင့်နေဆက်တည်တာအခြေအနေတွေနဲ့ဆိုရင်တော့လက်ရှိမှာတော့အခက်အခဲရှိနေပြီလေ။နောက်ပြည်တွင်းဒုက္ခတွေပြည်တွင်းရွှေ့ပြောင်းလူထုတွေကြားထဲမှာတော့ဒီမွေးစင်းဆိုင်ရာကိစ္စတွေကိုဟောစီမံဆောင်ရွက်တဲ့အခါမှာဒီတိုင်းရင်းသားကျမရေးဖွဲ့စည်းဒီ ဆပ်ပါဆီမာရီယာမွေးဖွားပထားပြီးတဲ့ခရီးတွေနဲ့ပတ်သက်ပြီးတော့ဒီမွေးစည်းရုံးတွေကိုတရားဝင်အတိအမှတ်ပြုဖို့ကိစ္စတွေကိုလည်းဆက်လက်ဆောင်ရမယ်ကိစ္စတွေလည်းအများကြီးရှိမှာဖြစ်တယ်
။အဲ့တော့ဆရာမကိုရိုင်ကဒီထိုင်းမြန်မာနယ်စပ်မှာဆယ်စုနှစ်ပေါင်းများစွာနေထိုင်ခဲ့လာခဲ့တော့အခုလိုဒီလိုမွေးဖွားလာနေစက်မှာမွေးဖွားလာပြီးတော့မွေးစင်းတော့ရှိတယ်ဒါပေမဲ့နိုင်ငံသားပေါ့နော်ဘယ်နိုင်ငံမြန်မာနိုင်ငံသားလားထိုင်းနိုင်ငံသားလားဆိုတော့အဲ့လိုမျိုးနဲ့ပေါ့နော်အတိအကျမရှိဘဲကြီးလာတဲ့ကလေးတွေရဲ့အခြေအနေပေါ့နော်သူတို့ရဲ့အနာဂတ်ဘယ်လိုဆက်ဖြစ်လဲရှင်ဒီကလေးတွေက
တချို့ကလေးတွေကတော့မိဘတွေကသူတို့ရွာကိုပြန်ပြီးတော့ပြန်ခေါ်သွားပြီးတော့ရွာမှာရှိတဲ့တပတ်ဆရာမတွေနဲ့သူချင်းပေါ့နော်ဒီရွာထဲမှာပဲမွေးတယ်ဆိုပြီးတော့အော်ဝေးချင်းပြန်ယူလာတော့ရှိပါတယ်သို့တော်လည်းထုတ်တွေကလည်းအနေရတာဝေးတာဖြစ်သလိုသူတို့မှလည်းဟိုအိမ်အောင်စုစည်းနေတယ်မရှိတော့တာတို့သူတို့ကျွာပြန်လို့မရတဲ့တချို့နေရာတွေမှာတော့ဒီသူတို့လည်းမြေရမြေတွေမရှိတော့တဲ့အခါကျတော့သူတို့မှအိမ်ဝေးချင်းအိမ်အောင်စုစည်းတို့သူတို့ကျွာလူကြီးတို့ဆိုတော့လည်းလက်လက်မမီတဲ့နေရာတွေဖြစ်တာရယ်နောက်တော့ပြန်မို့လဲသူတို့ဟိုစည်းစကားပေါ့နော်ဟိုအကုန်ချမခံနိုင်တာဆိုတော့အဲ့လိုမျိုးကလေးတွေကတော့သူထိုင်မွေးစင်းနေပဲသူတို့နေထိုင်နေသူတို့ဟိုကျမကြီးအမကန်ဝယ်ယူလို့ရတယ်ပေါ့နော်အဲ့ဒီမွေးစင်းရှိရင်တော့ထိုင်စုရစီမှာကျမကြီးအမကန်ဝယ်ယူလို့ရတယ်ဟိုပညာရေးနိုင်နဲ့ပတ်သက်လို့ကတော့လက်ရှိမှာတော့ဒီရွှေပြောင်းညီမပေါ့နော်ဒီညီမဖွဲ့စည်းတွေပေါ့ကျပညာရေးဖွဲ့စည်းတွေအနေပြီးတော့စီမံပြီးတော့ဖွင့်ထားတဲ့ဟုတ်ဒီကအကြောင်းနေမှာဖြစ်စီတချို့လဲထိုင်းသူရအကြောင်းနေမှာဖြစ်စီပေါ့နော်ကြောက်တက်နေတာရှိပါတယ်။အဲသို့တော်လဲဒီနိုင်ငံသားဖြစ်မှုပိုင်းဆိုင်ရာကိစ္စမှာကြတော့ထိုင်းနိုင်ငံဖြစ်စီမှာထိုင်းနိုင်ငံမသားဖြစ်ဖို့ဆိုတာတော့သူဟိုမဖြစ်နိုင်ဘူးပေါ့နော်မဖြစ်လဲဆိုတော့ထိုင်းနိုင်ငံသားမိဘတစ်ပါးပါမဟုတ်ဘူးဆိုရင်တော့ထိုင်းနိုင်ငံသားမဖြစ်နိုင်ဘူး။မြန်မာနိုင်ငံမွေးစင်းကိုတရားဝင်ပြန်လာဦးကြတော့ဒါအစိုးရချင်းသဘောတူညီချက်စီမံချက်တွေပေါ်မှာမူတည်တာဖြစ်တဲ့အတွက်ကြောင့်ဒီအခြေအနေမှာတော့ဒီဟိုနိုင်ငံမဲ့အခြေအနေမျိုးနဲ့တော့ဆက်ရှိနေအောင်မဖြစ်ပါဘူ
း။ဟုတ်ကဲ့ဆရာမ။အဲ့တော့အခုလိုနိုင်ငံမဲ့ဖြစ်နေတဲ့ကလေးတွေပေါ့နော်။သူတို့ရဲ့အရေအတွက်ဘယ်လောက်လောက်အခုဆိုရင်ရှိနိုင်မလဲ
။ကျမတို့ခံမှန်ဖို့ကတော့မွေးဖွားတဲ့ထိုင်းနိုင်ငံနဲ့မှလွန်ခဲ့တဲ့ဟိုနှစ်20 30လောက်ထဲကမကပေါ့နော်။မွေးဖွားတဲ့ကလေးတွေအားလုံးလည်းကျမတို့မသိနိုင်တဲ့အခါကျတော့အဲ့ဒါတော့ခက်ခဲပါတယ်။သူတို့လည်းမဆောက်ထဲမှာဟိုပေါ်တော့တနေ့ကိုကလေး6000 9000မွေးဖွားနေတာရှိတယ်လို့တချို့တော့လည်းဒါသူရွာပြန်ပြီးတော့ဟောသူရွာမှာဟိုမွေးဖွားစည်းရုံးကိုပြန်ပြီးတော့ယူကြတာလည်းရှိတယ်ပေါ့နော်ဦးကြီးအဖင်ခံမှန်ရတော့ခက်တယ်သူတို့လည်းအဒီအရေးအတွက်ကတော့အများကြီးရှိပါတယ်အထူးသဖြင့်တော့20တိုင်းမှာတော့ဒါမွေးဖွားတဲ့ထိုင်းနိုင်ငံမှာဖြစ်စီဒီတိုင်းရင်းသားဒေသတွေမှာဖြစ်စီပေါ့နော်ဒီအရေးအတွက်အများကြီးကတော့မွေးဖွားနေတာဖြစ်တဲ့အတွက်ကြောင့်ဒါအလေးထားပြီးဆောင်ရမယ်လုပ်ငန်းတစ်ခုအနေနဲ့ကျွန်တော်တို့ဒီမှနေပါ
ဟုတ်ကဲ့အခုလို့ဒီလူကြီးဆိုင်ရာကိစ္စနဲ့ပတ်သက်ပြီးတော့ဟိုနိုင်ငံမဲ့ဖြစ်နေတဲ့ကလေးတွေအတွက်ကိုဒီမြမအစိုးရဘက်ကပေါ့နော်ဘလို့မျိုးဆောင်ရွက်တင်တယ်လို့ဆရာမအကြံပြုခြင်းပါလဲရှင
်ဒီကတော့ကျမတို့ဒီလက်ရှိဒီကလေးတွေအများစုကတော့ဟိုတိုင်းရင်းသားဒေသတွေရာလည်းဖြစ်တယ်ပေါ့နော်အစ်မဖြစ်ပေါ်ထားတဲ့နေရာဖြစ်တော့မိဘတွေကိုယ်တိုင်ကမွေးစည်းမရှိခဲ့တဲ့လူတွေပေါ့နော်ပြည်ပေါ်များစွာမရှိတဲ့လူတွေဖြစ်တယ်နောက်တော့သူတို့ရဲ့အိမ်အောင်စုစည်းရင်တို့နေရာပိုင်ဆိုင်မှုတို့ပေါ့နော်ဒါတွေရတယ်တောက်ဆုံထားတာဖြစ်တဲ့အတွက်ကြောင့်တရရပတ်သက်နေရတော့သူတို့ရွာရဲ့အုပ်ချုပ်ရေးတွေနဲ့တရရပတ်သက်တယ်ပေါ့နော်ခဲ့ပြီးဟိုကြီးဝအုပ်ချုပ်ရေးဘိုင်းကနေပြီးတော့ထိုင်းမှာထိုင်းနိုင်ငံမှာဆိုရင်တော့ဒီကြီးဝလူကြီးတွေရဲ့ထောက်ခံမှုနဲ့တော့ပြန်ပြီးတော့မွေးစည်းရင်တွေကိုပြန်ပြီးတော့စီစစ်တာမျိုးတွေပေါ့နော်ဆောင်ရွက်နေကြလဲရှိတယ်လို့ပေါ့နော်ဒီအဲ့ဒီနိုင်ငံတွေမှာစီမံဆောင်ရွက်မှုတွေကိုလည်းကျွန်တော်တို့လေလာတဲ့ညီဖို့လိုအပ်မယ်ပေါ့နော်ဒါလည်းဟိုနှစ်ရှည်စီမံကိန်းနဲ့ဆောင်ရွက်ရမှာဖြစ်တဲ့အတွက်ကြောင့်ဒီတိုင်းရင်းသားအဖွဲ့အစည်းတွေနဲ့ဒီဆိုရရဲ့အုပ်ချုပ်ရေးစနစ်နဲ့ကြားထဲမှာဒီစီမံအုပ်ချုပ်ရေးစနစ်ဟိုရောထွေးနေတဲ့နေရာတွေမှာဒီကိစ္စကိုလေးသက်ထားပြီးတော့ဆောင်ရွက်ဖို့လည်းလိုအပ်တယ်တစ်ချိန်တည်းမှာပဲဥမာအပြင်နှာခေဖြစ်တဲ့အချိန်တုန်းကလိုရေးကြီးတဲ့အချိန်မှာဆိုရင်ဒီကလေးတွေကအဲ့လိုရွှေ့ပြောင်းပြီးတော့ပါလာကြတာဖြစ်တဲ့အတွက်ကြောင့်အဲ့လိုမျိုးအခြေအနေမှာဆိုလို့ရှိရင်လည်းသူတို့ရဲ့မွေးစင်တဲ့နိုင်ငံသားဖြစ်မှုဆိုတာမျိုးကိုဆက်ရွက်ဆောင်ရွက်တာဒါပျောက်ဆုံးတော့လည်းရှိတဲ့အတွက်ကြောင့်မိဘတွေနဲ့ထူးခြားတဲ့မိဘတွေနဲ့တခါတလေတိုင်းငယ်ငယ်ရွယ်ရွယ်နဲ့မိဘတွေနဲ့အတူတူမနေရတဲ့ကလေးတွေဆိုတော့ပို့ပြီးတော့လေ့ထားပြီးတော့ဆောင်ရွက်နေတယ်ပေါ့